မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုစန့်ကျင်ရေးလှုပ်ရှားသူတွေကတောင်တန်းပြည်မှညညွတ်ကြဆိုတဲ့ခေါင်းစည်းစာတမ်းနေနဲ့ရန်ကုန်အပြင်မုံရွာမန္တလေးဒဝယ်စတဲ့မြို့တွေမှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့လယ်ကောင်မှာလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲကိုစစ်ကောင်စီတပ်ဖွဲ့ကဖြိုခွင်းခဲ့လို့အ ਨੇ စုံလူငယ်တဦးဖမ်းဆီးခံခဲ့ရပါတယ်။နိုင်ငံတော်ကဒီကနေ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမုံကပြောပြပါမယ်ခင်ဗျာ။
တောင်တန်းပြည်မှညညွတ်ကြသည်ဆိုတဲ့စာတမ်းတွေကင်ဆောင်ပြီးဒီကနေ့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်းတချို့ကမြို့နယ်တွေမှာဆန္ဒပြခဲ့ကြတာမှာတော့ရန်ကုန်မြို့မှာယာနဲ့ချီပြီးတော့ဆန္ဒပြသူတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာပြစ်ခတ်ဖြိုခွင်းမှုတွေအပြီးပြန်ထွက်လာကြတဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့ဒီကနေ့ကအင်အားအတော်လေးများတယ်လို့ပြောနိုင်ပါတယ
်
ဒီလိုမျိုးပြေးလွှားရေးနဲ့တောင်းဆိုတဲ့အနေနဲ့ကြွေးကြော်တောင်းဆိုခဲ့ကြတဲ့ဆန္ဒပြစစ်ကြောင်းစထွက်ပြီးတော့မကြခင်မှာပဲစစ်ကောင်စီတပ်တွေကလာရောက်ဖြိုခွဲတဲ့အတွက်အလင်းအမြန်လူစုခွဲခဲ့ကြရပါတယ်။ဖမ်းဆီးခံထားရသူတွေရှိတဲ့အထဲမှာတော့တဦးကိုတော့အတီးပြုတ်နိုင်တယ်လို့ဒီကနေ့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ။တ
ောင်းတဲ့ဒီမှာစီပေါင်းငင်းကလည်းတပိတ်ကိုကျွန်တော်တို့တယ်တော့ကျွန်တော်တို့က၈နိုင်နဲ့ဆင်းနေ၈နိုင်ပဲဝင်းရမှာလုပ်မယ်ဆိုတဲ့အချိန်မှာဒီဘက်က9နိုင်ခွဲလောက်ကြီးရအဲကျွန်တော်စကားရင်ကပြည်လို့နော်စကားကြည့်ပြီးစားရောက်တယ်ကွာပြီးတော့ဒရယ်ကတကယ်ကြီးနဲ့ဒရယ်ကတကယ်ကြီးရောက်ရှင်းနိုင်ဘာမှဆက်ဖွက်လာရှိတယ်ဘောနော်ကျွန်တော်အနော်ကလည်းတနေ့တည်းဆင်းမှန်းစကားကြည့်ရချိုးရောက်တယ်ဘာမှကျွန်တော်အိမ်မှာလူရင်းကဆွေးပြီးတော့လည်းရှင်းနေတော့ကျွန်တော်ဆက်ပြီးပြောလိုက်ရပေါ့တော့အချိန်လည်းသိနေရတယ်ကျွန်တော်တို့ဟိုအချိန်နည်းနည်းတော့ပဲရလိုက်တယ်ကွာမိနစ်ပိုင်းတော့ပဲရလိုက်စားလိုက်ပြီးတော့ကျွန်တော်တို့ပြောပြီးခွဲလိုက်တယ်ရန်ရဲဝင်ပြေးဝင်ပြေးလိုက်တဲ့ရှင်ကောင်းတယောက်ပါသွားရှင်းရင်ရောကျွန်တော်တို့တော်တော်များလာရှင်းဆိုရင်ကျွန်တော်စိုက်ကျော်ရီနဲ့ရောအဲ့ဒီရင်ကြီးနဲ့အပေါင်းချုပ်ပြီးဝင်လာကျွန်တော်ဆိုရင်ပြေးဖို့လမ်းရွှေတော့ကျွန်တော်အဲ့ဒီကမှမတက်ရက်နေလိုက်တော့တိုင်းဆက်ပြီးတော့သူတို့ရှင်မှာကျွန်တော်ရှောက်သွားနေတယ်
တောင်တန်းဒေသတွေမှာဖြစ်နေတာတွေအတွက်ပြည်မကပြည်သူတွေကလည်းပံ့ပိုးကူညီတောင်းဆိုပေးကြမယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ဒီကနေ့ဆန္ဒပြပွဲကိုလုပ်ခဲ့ကြတာလို့ရန်ကုန်မြို့ဆန္ဒပြပွဲမှာပါဝင်သူကပြောပြပါတယ်
။ကျွန်တော်တို့ဒီတောင်တန်းဒေသတွေမှာဒီစကားကြရရင်ရတယ်လို့ဆက်ပြီးခတ်မြင်နေလို့ကျွန်တော်တို့ပြောနိုင်တယ်ပေါ့နော်။ဒါကကျွန်တော်တို့ဒီမျိုးလေကောင်းကြီးမှာလုပ်ရင်လည်းလုပ်မယ်။ဒါမှမဟုတ်တပ်ဆိုင်ရာမျိုးနဲ့အကြီးကြီးမှာလည်းဒီကျွန်တော်ခေါင်းဆောင်နေတယ်ပေါ့နော်။ကျွန်တော်ဆက်ပြီးရွှေ့ရရမယ်။အဲ့တော့ကျွန်တော်ဘာကြောင့်ဒီမျိုးခေါင်းဆောင်နေတုံးတုံးလဲဆိုတောင်တန်းနေတာဖိနေရှင်ရတယ်ကျွန်တော်တို့ဒီပြည်မှာရနေပြီးတော့ညစ်နေရစီးလုံးကိုဆက်ပြီးတော့လေတောင်တန်းနေတော့ကျွန်တော်ကုညီနိုင်တဲ့ဘက်ကနေကုညီရမယ်ဆိုတော့ကျွန်တော်ကကြာပြီးနေရလို့ဖြစ်တယ်ဟုတ်လား
ဒီကနေ့ဆန္ဒပြကြသူတွေထဲမှာတိုင်းရင်းသားဝတ်စုံတွေဝတ်ဆင်ထားကြသူတွေပါဝင်တယ်လို့ចောင်းသားတွေနဲ့ရက်ွက်နေပြည်သူတွေကလည်းလမ်းနေပေါ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်စကိုင်းတိုင်းမုံရွာမြို့မှာလည်းလူအစီကားဆုံးဈေးထဲမှာတောင်တန်းပြည်မှာညီညွတ်ကြသည်ဆိုတဲ့ခေါင်းစည်းစာတမ်းနဲ့တပိတ်စေချောင်းအင်အား200လောက်နဲ့ဒီကနေ့ချီတက်ခဲ့ကြပါတယ်လမ်းမတွေပေါ်ထွက်ပြီးတော့ဆရာနာရှင်ဆန့်ကျင်ကန့်ကွက်နေကြတယ်တပိတ်စေချောင်းတွေပျောက်မသွားဖို့တခြားမြို့နယ်တွေနဲ့ချိတ်ဆက်ပြီးတူညီတဲ့သဘောထားတွေကိုထုတ်ဖော်တဲ့တပိတ်စေချောင်းတွေနောက်ပိုင်းမှာပိုလုံမယ်လို့မုံရွာတပိတ်စေချောင်းမှာပါဝင်သူတဦးကပြောပြပါတယ်
ကျွန်တော်တို့ဒီမုံရွာကအဲလူစီကားလုံးဈေးဖြစ်တဲ့ချင်းနဲ့ရနာဈေးမှာကျွန်တော်ဒီတပိတ်လုတ်ဖြစ်တယ်ဗျကျွန်တော်တို့ဒီဈေးထဲမှာပဲလူစုပြီးတော့မုံရွာမှာလည်းအတူတူပါပဲဗျဒီတောင်တန်းပြည်မှာအသွေးစီကြဒီပေါ့နော်တော်လန်စစ်ပွဲတိုးတင်နေဆိုပြီးကျွန်တော်တို့ဒီဟာတော်လန်စစ်ကိုဆင်နေနေတဲ့တိုင်းဒါလက်နက်ကင်နေနဲ့ဒီညွနဲ့ပြည်ပြည်ကဒီပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တပါးတဲ့ရှိချောင်းပြတဲ့သဘောအနေနဲ့ကျွန်တော်တို့ဟာရန်ကုန်မန္တလေးရောထဝယ်ရောကျွန်တော်တို့ဒီမုံရွာပါဝင်ပေါ့နော်အားလုံးစာတန်းတစ်ခုတည်းနဲ့ကျွန်တော်တို့တူညီချီတက်ပြီးတော့ကျွန်တော်ကန့်ကွက်ကြဗျဟုတ်ဟာတပိတ်စီချောင်းမပြောက်ဖို့ရေကျွန်တော်ဒီပုံစံမျိုးမျိုးနဲ့ပေါ့နော်ဟာကျွန်တော်တို့ဒီကြံတဲ့မြို့နယ်တွေနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ဟာတချို့နေတွေဆိုရင်ကျွန်တော်တို့တူညီတဲ့သဘောထားကိုထုတ်ဖော်တာတွေဒါမျိုးတွေလည်းကျွန်တော်တို့နောက်ခါကြရင်လည်းကျွန်တော်ဖြတ်ပြီးတော့ရှိလာအောင်ပဲဗျဟုတ်
မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာလည်းတပ်ပေါင်းစုတပိတ်ကော်မတီနဲ့လူငယ်တပိတ်ကော်မတီတို့ပူးပေါင်းပြီးတောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့ခေါင်းစဉ်စာတမ်းနဲ့ပျောက်ကြားတပိတ်လုပ်ခဲ့ပါတယ်။ကန်နာဘက်မှာလည်းစာရွက်တွေပေါ်မှာတောင်းဆိုချက်တွေရေးသားပြီး paper strike လုပ်ခဲ့ကြပါတယ်။ဒဝယ်မြို့ကြက်စားပြင်ရက်ွက်နဲ့ဘုံမော်ရက်ွက်တွေမှာစစ်ကောင်စီတပ်ဖွဲ့တွေကအသွာလာလမ်းတွေကိုပိတ်ထားပြီးသူတို့တတ်မှတ်ခွင့်ပြုပေးထားတဲ့လမ်းတွေကသာသွာလာရမယ်ဆိုပြီးအမိန့်ထုတ်ထားပါတယ်။ ပြီးခဲ့တဲ့ရက်ပိုင်းလောက်ကလည်းအဲ့ဒီရက်ကွက်မှာရှိနေတဲ့နေအိမ်တွေမှာအိမ်အောင်စုသကောင်စီရင်တွေကိုကြိုတင်ပြင်ဆင်ထားကြဖို့နဲ့မိသားစုဓာတ်ပုံတွေအိမ်ရှိနေရန်တွေမှာကတ်ထားကြဖို့လှည့်လည်အသိပေးထားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းကြက်စားပြင်ရက်ကွက်မှာစစ်ကောင်စီတပ်တွေဘက်ကအင်အားအလုံးရင်းနဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးတယ်လို့ဒေသခံတဦးကပြောပြပါတယ်
။ကြက်စားပြင်ရက်ကွက်နဲ့ပုံမရက်ကွက်ကတော့သူတို့ကအရင်တစ်ခေါက်တော့သူတို့ဒီရက်ကွက်တွေကိုသူတို့သတ်မှတ်ထားတဲ့ဝင်လန်းထွက်လန်းတွေကနေပြီးလဲဝင်ထွက်သွားတာမျိုးတွေလုပ်မယ်လုပ်ရမယ်ဆိုပြီးတော့တခြားလမ်းတွေကိုအကုန်ပိတ်တာမျိုးရှိတယ်ဒီနေ့ကျတော့သူတို့ကဒီကျက်စားပြင်ရက်ကွက်မှာဆိုရင်တစ်လမ်းနဲ့အလယ်လမ်းနှစ်လမ်းကိုသူတို့ကအင်အားကကောင်းကချုပ်စည်းနဲ့အင်အားကတော့ခက်မှန်တရားလို့တော့ရှိမှတင်တယ်အဲ့လိုအင်အားနဲ့သူတို့လိုက်ပြီးတော့ဒီနေ့မွန်တဲ့ကပဲအင်ကူစီရင်တွေပါတယ် SCN တွေပါတယ်လိုက်စစ်တာမျိုးတွေရှိရမှာဒါပေမဲ့ဖန်ခံရတဲ့သူကတော့မရှိသေးဘူးလို့ခုချိန်ပြီးတော့ဖန်ခံရတဲ့သူကတော့မရှိသေးဘူးပေါ့နော
်ကျက်စားပြည်ရက်ကွက်ဟာဒဝဲမြို့မှာဆန္ဒပြအင်အားအကောင်းဆုံးနဲ့အတက်ကြွဆုံးရက်ကွက်ဖြစ်တာကြောင့်စစ်ကောင်စီတပ်တွေကနေညာမပြတ်စောင့်ကြည့်နေပြီးဝင်ရောက်စစ်ဆေးတာမျိုးတွေလုပ်တာဖြစ်တယ်လို့ဒေသခံတွေကခံမှန်းပါတယ်ဖာကန်ပေါင်မြိုင်စလင်းကြီးရင်းမပင်ဘူးတလင်းနဲ့ကလေးမျိုးတွေမှာလုံခြုံရေးတင်းကျပ်ထားတာကြောင့်အရင်ရက်တွေကလူဝင်ရအများအပြားမဟုတ်ပဲလျှက်တစ်ပြက်ပျောက်ကြားတဲ့ပိတ်ကိုလူနည်းနည်းနဲ့ပဲဒီကနေ့လုံနိုင်ခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ဆန္ဒပြသူအများအပြားလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြစဉ်ကရန်ကုန်မြို့ရဲ့လမ်းမထက်တချို့မှာဒီမိုကရေစီရေးတောင်းဆိုတဲ့စာသားတွေရေးသားခဲ့တာကိုလည်းစစ်တပ်ကလိုက်ပြီးတော့ဖျက်နေပါတယ်။အလားတူမြို့အုံကဆန္ဒပြစာသားတွေရေးသားထားတဲ့လမ်းတွေပေါ်မှာလည်းကတ်တရားထက်ခင်းမယ်လို့ပြောနေကြပါတယ်ရှင်။